ထိုင်းမြန်မာနယ်စပ်မြဝတီမြို့မှာတော့အာဇာနည်နေ့အခမ်းအနားကိုအဖွဲ့စည်းပေါင်း80ကျော်တက်ရောက်ခဲ့ပြီးမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကတော့ uniform နဲ့အလေးပြုခွင့်ရခဲ့ပါတယ်ဒီနေ့မှာတော့ကျောင်းသားကျောင်းသူတွေနဲ့ကန့်သက်တားဆီးမှုတွေမရှိဘဲအာဇာနည်နေ့ကိုအလေးပြုခွင့်ရခဲ့တာပါထိုင်းအခြေစိုက် VOA သတင်းတော့မအေးမာကသတင်းပေးပို့ထားပါတယ်
ဆယ်စုနှစ်ပေါင်းများစွာမြန်မာပြည်ရဲ့နေထူးနေမြတ်တွေကိုအခမ်းအနားလှုပ်လှိမ့်လှုပ်ထမရှိတဲ့ထိုင်းမြန်မာနယ်စပ်မြို့ဖြစ်တဲ့မြဝတီမြို့မှာတော့အာဇာနည်နေ့အခမ်းအနားကိုကျင်းပခဲ့တာဒီနှစ်ဆိုရင်3နှစ်ရှိခဲ့ပါပြီ။ဒါပေမဲ့အရင်နှစ်ခတ်တဲ့စာရင်ဒီနှစ်အစိုးရသက်လက်ထက်မှာထူးထူးခြားခြားကျင်းပခွင့်တွေရခဲ့ပါတယ်။ဒီနှစ်မှာတော့မြဝတီမြို့အာဇာနည်ကျောက်တိုင်ရှိမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့အစည်းတွေပါဝင်လူမှုရေးနိုင်ငံရေးအဖွဲ့အစည်း80ကျော်ကချီတက်အလေးပြုခွင့်ရခဲ့ပါတယ်။ဒီထဲမှာမြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ကတော့uniform အနေနဲ့အလေးပြုခွင့်ပထမဆုံးအကျင့်ပြရရှိခဲ့တယ်ဆိုပြီးကျောင်းသားတက်မော်ရဲ့တက်စုမှုတူလည်းဖြစ်ဒေါင်းတပန်စခန်းရဲ့တာဝန်ခံလည်းဖြစ်တဲ့ရဲဘော်စင်ယိုးကအခုလိုပြောပြပါတယ်
။တရင်ဟိုနဲ့မအဖွဲ့ကြီးပေါင်းလို့လည်းမ ABS ကိုသူကယူပေါင်းဝင်ဆိုတက်ဖို့သူကပကလန်းလို့ဟုတ်ကဲ့ကျွန်တော်တို့ ABS ကိုတာရင်ယူပေါင်းနဲ့အခွင့်ပြုတယ်။ကျန်တဲ့ဒီအဖွဲ့စည်းကြီးကတော့ဟိုအကုန်လုံးပေါ့ဒီမာမေးရောအဲ့ဒါကျတော့သူကရဲဝတ်တွေနဲ့ပဲကျွန်တော်တို့တဖက်ကိုအဖက်တဖက်ဘက်ကိုအကြောင်း၃၀မှာအစိုးရတက်မှာတော့အမှဦးရေတော့ဘာလို့ရောတခါမှလည်းကျွန်တော်တို့ဒီလိုဥစ္စာကိုကန့်လန့်တာလည်းမရှိဘူးလေယူရဲစရယ်အဲပမာဦးဆုံးအချိန်ကတော့ကျွန်တော်တို့ဒီအာဇာနည်မျိုးကိုတော့တမုံဦးညာတက်ရတော့ဩဇဲတာတော့ဘာလို့ဆိုတော့တို့ရင်ထဲမှာတော့ဟိုဩဇဲတဲ့အချိန်မှာဒီတုံတော့ဝမ်းနဲ့ဝမ်းနဲ့တော့
နှစ်စဉ်နှစ်တိုင်းအာဇာနည်နေ့လိုအခမ်းအနားတွေကိုပိတ်တင်တားဆီးမှုတွေကြုံခဲ့ရပြီးစောင့်ကြည့်တာတွေရှိခဲ့ပေမဲ့ဒီနှစ်မှာတော့စာတင်ကျောင်းတွေကကျောင်းဆရာဆရာမတွေနဲ့ကျောင်းသားတွေပါအာဇာနည်ခေါင်းဆောင်ကြီးတွေကိုအလေးပြုဖို့အတွက်လွတ်လပ်စွာတွာလာလှုပ်ရှားခွင့်တွေရခဲ့တယ်ဆိုပြီးမြဝတီမြို့ကအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ဝင်တဦးကလည်းအခုလိုပြောပြပါဗျာ။ဟိုအရင
်နှစ်တွေကကြောက်လည်းမလွတ်လပ်ကြဘူးပေါ့နော်အမနော်အေးဒီကလွတ်လပ်လာဘူးမလွတ်လပ်ကြဘူးဒီနှစ်ကြောက်လည်းလွတ်လပ်လာကြတယ်လေလူလာလာကြတယ်မင်းတို့ကဆိုလို့ရှိရင်တော့ဘယ်လိုပြောလဲဆိုရင်ဟိုလမ်းလျှောက်လာတယ်ဆိုတော့မှကျွန်တော်တို့ဆိုရင်ပါတီဝတ်စုံနဲ့လမ်းလျှောက်လာတယ်ဆိုတော့ဒီစီတန်းဝင်လို့ပါလို့ရတယ်ဆိုတော့ပြိပိနေတယ်လို့ပါအောင်နဲ့ဖြစ်တယ်လေမင်းကတော့နော်ကျွန်တော်မင်းတို့ကဆိုရင်ဒီဖွဲ့တွေကဒီတရားကြီးကနေပြီးတော့တောက်ဆိုင်လမ်းလျှောက်တော့မှအာဒီလူမျိုးဝင်နဲ့လမ်းလျှောက်လို့ဆိုတော့အဲ့ဒါလေးတွေလည်းဟိုအပြစ်မြင်တဲ့ဟာကြီးတွေရှိတယ်ဒီနေ့တော့လည်းဘယ်လိုပဲသွားမလို့ပဲလဲလာလူလာသွားလာလို့ရတယ်ပေါ့မှာဟုတ်ဒီနေ့ကကျောင်းသားတွေတက်တယ်လေကျောင်းသူကျောင်းသားတွေကျောင်းလေးစတင်ကျောင်းနဲ့တက်တယ်မင်းကဆိုပြီးကျောင်းလေးဟိုကျောင်းသူကျောင်းသားတွေကတက်ခွင့်မရှိဘူးလေဒီနေ့ကတော့ကျောင်းသူကျောင်းသားတွေတက်ခွင့်ရှိတယ်ဆိုလို့နီ
းဟုတ်ကဲ့
ဆရာမတွေရောကျောင်းသူကျောင်းသားတွေရောမင်းကကြတော့ဒီဆရာဆရာမတွေလည်းမသိဘူးကျောင်းသူကျောင်းသားတွေလည်းမသိဘူးမလွတ်လပ်ဘူးပေါ့နော်ဒီနေ့ကတော့လွတ်လွတ်လပ်ပါပဲအပေါ်လုံးကဖွဲ့အဆွက်တွေလည်းများလာတယ်လေဒီနေ့က
အစိုးရတက်လက်ထက်မှာဘိုးကြောင်ဆန်းတဲ့တကွာအာဇာနည်ခေါင်းဆောင်ကြီးတွေကိုဂုဏ်ပြုတဲ့အနေနဲ့ပထမဆုံးအကြိမ်အဖြစ်နိုင်ငံတော်လုံးမှာအောက်မေ့ဘွယ်အထိမ့်မဲ့အခမ်းအနားတွေကိုကျင်းပခဲ့ကြတာဖြစ်ပြီးမြဝတီမြို့မှာတော့မြန်မာအစိုးရနဲ့အဖြစ်ခက်ရဲဆဲထားတဲ့လက်နက်ကိုင်အဖွဲ့အစည်းတွေအပါအဝင်လူမှုရေးနိုင်ငံရေးတိုင်းရင်းသားအဖွဲ့တွေစုံလင်စွာတက်ရောက်အလေးပြုခဲ့ကြပါတယ်ရှင်။